တရုတ်သမ္မတရှီကျင်ပင်နဲ့ပါကစ္စတန်ဝန်ကြီးချုပ်အမရမ်ခမ်တို့တင်းင်းရင်းနဲ့မှာတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပြီးအင်းကြီးချင်းအာဖဂန်နစ္စတန်မှာကြောက်ရွံ့လူဆဲဆဲလူသားဆန္ဒမှုပြဿနာကိုကာဝယ်နိုင်အောင်နိုင်ငံတကာကနေအကူအညီတွေတိုးပြီးပေးဖို့အရေးတကြီးလိုအပ်နေတယ်လို့ခေါင်းဆောင်လူကပြောကြားခဲ့ပါတယ်။ဘေကျင်းမှာကျင်းပနေတဲ့အိုလံပိတ်ပွဲတော်ဖွင့်ပွဲကိုတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံတကာအဖွဲ့အစည်းခေါင်းဆောင်တွေနဲ့တရုတ်သမ္မတကတွေ့ဆုံခဲ့တာဖြစ်ပြီး၄ရက်ကြာခီးလာရောက်တဲ့ပါကစ္စတန်ဝန်ကြီးချုပ်နဲ့တီးတန့်တွေ့ဆုံပွဲအပြီးမှာအခုလိုနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဒီကြေညာချက်ထဲမှာအာဖဂန်နစ္စတန်ရဲ့အရန်ငွေကြေးကိုထိန်းချုပ်ထားမှုတွေပြန်ပြီးဖြေလျှော့ပေးရေးအပါအဝင်အာဖဂန်ကိုအထောက်ပံ့တွေနဲ့အကူအညီတွေဆက်ပြီးပေးကြဖို့နဲ့နိုင်ငံတကာတိုင်းဝမ်ကိုတောင်းဆိုထားတာဖြစ်ပါတယ်။တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံလို့သိကြတဲ့ဒေါ်လာဘီလျံပေါင်းများစွာရင်းနှီးမြှုပ်နှံမှုရှိတဲ့ CPEC နဲ့ပတ်သက်ပြီးအာဖဂန်နစ္စတန်နိုင်ငံအတွက်တက်တန်းတွန်းမြင့်ပေးရေးဆွေးနွေးဖို့လဲတရုတ်နဲ့ပါကစ္စတန်ခေါင်းဆောင်နှစ်ဦးဘက်ကအသင့်ရှိကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အာဖဂန်မှမနစ်ကအောက်ကုလာတဲ့တာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အာဖဂန်ဗဟိုဘဏ်ကအရန်ငွေအမေရိကန်ဒေါ်လာ9ဘီလျံခွဲကျော်ကိုအမေရိကန်နဲ့အနောက်နိုင်ငံတွေကချက်ချင်းပဲထိန်းချုပ်ခဲ့တာဖြစ်ပါတယ်။ဒီအရန်ငွေအများစုဟာအမေရိကန်နိုင်ငံနယူးယောက်ဗဟိုဘဏ်ကြီးမှာရှိနေပါတယ်။